သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတော်တော်ရှင်များကိုJanuary 29ရက်ဗုဒ္ဓနေ့အတွက် SBS Newsflash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကကျေရောအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ Victoria Tommy လောင်ကျွမ်းမှု Victoria ခြေလက်ဒေသတွင် Tommy 3ချိန်ဆက်လက်လောင်ကျွမ်းနေပါတယ်။ဒီနေ့နာနေ့က6ကနေပြီးနောက်မိုးကြိုးပြစ်မှုကြောင့်လောင်ကျွမ်းခဲ့တဲ့မီးလောင်မှုတစ်ခုသည် Dimbola အနီးရှိ Hector 6,900 ကျော်လောင်ကျွမ်းသွားခဲ့ပြီးWallaby Rock နဲ့ Stratton Sea နာမည်ကြီး Grampians မြို့သားဦးယမမိသားသမားများကထိန်ချုပ်မရတဲ့မီးလောင်ကျွမ်းမှုနှစ်ခုကိုရင်ဆိုင်ရပါတယ်။တစ်တော်စီမံခန့်ခွဲရေး Victoria မိသားအရာရှိ Chris Hartman ကအဆိုပါမီးလောင်ကျွမ်းမှုသည်နောက်ဆုံးတွင်ရဲသပတ်များစွာကြာအောင်ဆက်လက်လောင်ကျွမ်းနိုင်ပြီးဒါကစိန်ခေါ်မှုတစ်ခုဖြစ်လာမှာကိုစိုးရင်ကြောင်းပြောကြားပါတယ်။အခြားတဲ့ဆက်လက်ဖြစ်ပေါ်နေချိန်မှာဒေသခံများအားသတိရှိရှိနေကြရန်တိုက်ထုံးထားတော်လဲဒင်ဘိုလာမြို့ခံမွန်နကာရီဗယ်ကအထူးသဖြင့်ဘေးလွတ်ရာသို့အတင်းကျရွှေ့ပြောင်းခံရသောသူမရဲ့မိသားစုကဲ့သို့သောသူများသည်ဒါကိုချေနှံ့မှုမရှိကြောင်းပြောဆိုပါရင်းတင်ထွက်သွားစဉ်ကမိကုန်မိငွေကိုတေချာပေါက်အနံ့ခံနိုင်ပါတယ်ဟိုင်ဝေးလမ်းမကြီးပေါ်မောင်းဆင်းရတာတကယ်ကိုရင်သက်ရှုမောပွေခံစားမှုတစ်ခုပါပဲလေတိုက်နေပုံမိကအချိန်ပြင်းပြင်းနဲ့တိုက်နေတာကိုသင်မသိလိုက်ရပါဘူ
းကွေးစဲဆိုတာပျူဘတီဘလော့ကာစ်နဲ့
ဟော်မုန်းသဲရပီတွေပြင်းတဲ့ချမ်းမာရေးအသုံးခွင့်ကိုပိတ်ပင်ကွေးစဲဆိုတာဒီပြင်းတဲ့ချမ်းမာရေးကိုချားမဆောင်ရှောက်မှုပေးသည့်အရွယ်မြောက်သေးသောသူများအတွက်အပြူပေါ်ဝင်စားဒါစင်များနဲ့ဟော်မုန်းကုထုံးများအသုံးပြုခြင်းမှတားမြစ်လိုက်ပါတယ်။ဆိုလိုသည်မှာအသက်18နှစ်အောက်လူနာအသစ်များသည်ကြားမှဆေးကများတွင်ဟော်မုန်းကုထုံးများကိုအသုံးမပြုနိုင်တော့ပါဘူး။တားမြစ်ချက်သည်လိမ်မိုင်းဆိုင်ရာချိုးဝင်းသောကလေးများအတွက်ဟော်မုန်းကုသမှုဆိုင်ရာအထောက်အထားများကိုတိကျပြန်လည်သုံးသပ်ခြင်းမပြုမီထွက်ပေါ်လာခြင်းဖြစ်ပါတယ်။တင်ပြောသောဆေးဘက်ဆိုင်ရာပံ့ပိုးမှုနှင့်မိဘများရဲ့သဘောတူညီချက်မပါဘဲတင်ပြောသောတိုင်ပင်ဆွေးနွေးမှုမရှိဘဲအပြူဖော်ဝင်ခြင်းအားဓာတ်မြင့်ခြင်းဆေးပါဝင်12နှစ်သား Kent Sexual Health Service တွင်ကလေးသူငယ်ကျန်းမာရေးဝန်ဆောင်မှုများပေးဆောင်နေတဲ့အစီရင်ခံစာများကြောင့်ပြည်내ဆွေးနွေးကပြန်လည်သုံးသပ်မှုကိုစတင်ခဲ့ခြင်းဖြစ်ပါသည်Equality Australia ရဲ့အမှုဆောင်အရာရှိချုပ် Anna Brown ကပြည်내အစိုးရရဲ့ဆုံးဖြတ်ချက်ဟာလက်ရှိအထောက်အထားများနဲ့ကွဲလွဲနေပြီးအဆိုပါလှုပ်ဆောင်မှုသည်လူငယ်လူရွယ်များနှင့်၎င်းတို့ရဲ့မိသားစုများအတွက်ဆိုးဝါးတဲ့အခြေအနေကိုဖြစ်စေလိမ့်မယ်လို့ပြောဆိုပါတယ်။ကုသမှုအစီအစဉ်ရှိပြီးသားလူနာများဟာတားမြစ်ချက်မှကင်းလွတ်ခွင့်ပေးထားပါတယ်။အခြေချနေထိုင်ခွင့်မရှိU.S. visa တချို့ interview မလိုပဲသက်တမ်းတိုးခွင့်ပြုအခြေချနေထိုင်ခွင့်မရှိတဲ့ visa non-immigrant visa ရရှိထားတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကာလသတ်မှတ်ချက်နဲ့ညီရင် interview ဖြေစရာမလိုပဲသက်တမ်းတိုးနိုင်မယ်လို့ရန်ကုန်မြို့အခြေစိုက် American တန်ယုံက January 29ရက်နေ့မှာကြေညာလိုက်ပါတယ်ဒီ season မှာကျောင်းသား visa F1 နိုင်ငံတကာရေးကြောင်းနဲ့လေကြောင်းဆိုင်ရာဝန်ထမ်းတွေကန်ဆောင်တဲ့ visa C1 D C1/D နဲ့စီးပွားရေးလုပ်ငန်းဆိုင်ရာအလုပ်အကိုင်ဆေးဝါးကုသမှုနဲ့အလေပတ် visa တွေဖြစ်တဲ့ B1 B2 B1/B2 မျိုးစား visa တွေအကျုံးဝင်ပါတယ် C1/D နဲ့ F1 visa ကန်ဆောင်ထားသူတွေအနေနဲ့တန်ယုံ interview ဖြေစရာမလိုပဲ၄နှစ်အတွင်းသက်တမ်းတိုးနိုင်မှာဖြစ်ပြီး B1 B2B1/B2 visa တွေကတစ်နှစ်အတွင်း interview မလိုပဲသက်တမ်းတိုးနိုင်မှာဖြစ်ပါတယ်။ရန်ကုန်မြို့မှာ visa သက်တမ်းတိုးပေးတဲ့ဝန်ဆောင်မှုလုပ်ငန်းလုပ်ကိုင်နေသူတူကတော့အရင် visa ရထားမှုတဲ့သူတွေကိုပဲ interview မလိုပဲရှောက်ထားနိုင်မှာဖြစ်တယ်လို့ RFA ကိုပြောဆိုပါတယ်။သတ်မှတ်ကာလထက်ကျော်လွန်တဲ့ visa ရှောက်ထားမှုတွေမှာတော့ပုံမှန်အတိုင်းတန်ယုံမှာ interview ဖြေဆိုရမှာဖြစ်ပါတယ်။ ဧရာဝတီတိုင်းမြို့နယ်တစ်ခုကိုခရီးသွားလာမှုသတိထားဖို့ဗြိတိန်သတိပေးလက်ရှိတိုက်ပွဲတွေဖြစ်နေတဲ့ပသိမ်မြို့နယ်ပါဝင်ဧရာဝတီတိုင်းကမြို့နယ်ခုနှစ်မြို့နယ်ကိုခရီးသွားလာမှုသတိထားဖို့ဗြိတိန်နိုင်ငံခြားရေးဌာနနဲ့ Commonwealth ဖွံ့ဖြိုးရေးဌာန FCDO ကဇန်နဝါရီလ22ရက်နေ့ကထုတ်ပြန်ပါတယ်ရခိုင်ပြည်နယ်နဲ့နေမီထိဆက်နေတဲ့ဧရာဝတီတိုင်းကကြံခင်းမြန်အောင်အင်္ဂပူလေးမျက်နာရေကြီးသာပေါင်းနဲ့ပသိမ်မြို့နယ်တွေကိုခီးသွွားသတိပေးချက်ထုတ်ပြန်ထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာချင်းကချင်းကယားကရင်မွန်ရခိုင်ရှမ်းပြည်နယ်မြောက်ပိုင်းစကိုင်းမကွေးတနင်္သာရီမန္တလေးတိုင်းမြောက်ပိုင်းနဲ့ပဲခူးတိုင်းအတွင်းရန်ကုန်မန္တလေးအမြန်လန်းတို့ကိုခီးမသွားတဲ့နေရာတွေဖြစ် FCDO ကသတိပေးထားပါတယ်ခီးသွားလာတဲ့အခါမဖြစ်မနေကလွဲပြီးမသွားတဲ့နေရာတွေဖြစ်ရှမ်းပြည်တောင်ပိုင်းနဲ့အရှေ့ပိုင်းမန္တလေးတိုင်းတနင်္သာရီတောင်ပိုင်းပဲခူးတိုင်းတို့ကိုကနအူးသတိပေးချက်ထုတ်ပြန်ထားရကနေအခုဧရာဝတီတိုင်းကမြို့နယ်ခုနှစ်မြို့နယ်ကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်နိုင်ငံတကာခီးသွွားတွေလာရောက်လေပတ်လေရှိတဲ့ချောင်းသာကမ်းခြေရှိရာပသိမ်မြို့နယ်မှာစစ်ကောင်စီတပ်နဲ့အခိယတပ်မတော်အီတို့တိုက်ပွဲတွေဖြစ်နေပါတယ်။ဒီစင်တရင်တို့ useless များပုံမူချသည် SPS language podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ